မြန်မာနိုင်ငံအတွင်းကလက်နက်ကိုင်ဖွဲ့စည်းတွေထံကိုလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေတင်ပို့ဖို့ကြံစီမှုနဲ့အိန္ဒိယအမျိုးသားထောက်လှမ်းရေးအေဂျင်စီ NIA ကမီဇိုရန်ပြည်နယ်မှာလူ10ဦးကိုဆွဲချက်တင်လိုက်ပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်တစ်လျှောက်လက်နက်ခဲရက်နဲ့ဖောက်ခွဲရေးပစ္စည်းတွေမှောင်ခိုတည်ဆောင်လာတဲ့ကွန်ရက်အဖွဲ့ဝင်10ဦးကိုဆွဲချက်တင်လိုက်တာလို့အိန္ဒိယအမျိုးသားထောက်လှမ်းရေးအေဂျင်စီကထုတ်ပြန်ပါတယ်။မီဇိုရန်ပြည်နယ်ရဲ့မြို့တော်အိုက်ဇော့ခရိုင်ကီလီကွန်ရဲစခန်းအပိုင်းကယ်စီကျေးရွာမှာရပ်ထားတဲ့မော်တော်ယာဉ်နှစ်စင်းပေါ်မှာအဲ့ဒီလက်နက်ခဲရက်နဲ့ဖောက်ခွဲရေးပစ္စည်းအများအပြားတင်ဆောင်ထားတာကိုတွေ့ရှိခဲ့ပြီးတော့အဲ့ဒီကားပေါ်မှာပါလာတဲ့လူ၄ဦးကို2022ခုနှစ်မေလကတည်းကသူတို့ကိုဖမ်းဆီးအမှုဖွင့်ခဲ့တာပါမြန်မာနိုင်ငံထဲမှာစစ်ကောင်စီကိုတော်လှန်တိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကမီဇိုရန်ပြည်နယ်ထဲမှာရှိနေတဲ့သူတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံထဲကိုအဲ့ဒီလက်နက်ခဲရက်မိကျောက်တွေကိုတင်သွင်းဖို့ကြိုးစားနေတာလို့ဆိုပါတယ်အဲ့ဒီဆွဲချက်တင်ခံရတဲ့သူတွေထဲမှာတော့တခြားလူတွေကမြန်မာနိုင်ငံတွင်းကလက်နက်ကိုင်အဖွဲ့တွေကိုကူညီပေးဖို့ဓာတ်ရိုက်ပါဝင်ပတ်သက်နေတဲ့သူတွေဖြစ်တယ်လို့အိန္ဒိယအမျိုးသားထောက်လှမ်းရေးအေဂျင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ရှင်။